အဲ့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအပြောင်းလဲကိုသွားနိုင်တဲ့လမ်းကြောင်းကိုဟုတ်ပါသလားမိုင်းချင်းတိုင်းကမိုင်းချင်းတိုင်းကဘာမကန်ပိယူကနဲ့တခြားသုံးသက်သူတွေရဲ့အမြင်ကိုအခုလိုတင်ပြထားပါတယ
်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေပြန်မှတ်ပုံတင်ဖို့နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့တဲ့ match လ28ရက်နေ့အထိအဓိကနိုင်ငံရေးပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ပါတီတော်တော်များများပြန်ပြီးမှတ်ပုံတင်ခြင်းမရှိတဲ့အတွက်ဖြတ်သိမ်းခံခဲ့ရပါတယ်ပါတီမှတ်ပုံတင်ဥပဒေတင်တဲ့နိုင်ငံရေးပါတီပေါင်း40ကိုတခါတည်းဖြတ်သိမ်းခဲ့တဲ့စစ်ကောင်စီလုပ်ရမျိုးအရင်ကမတွေ့ခဲ့ဘူးပေမဲ့စစ်တပ်ရဲ့နိုင်ငံရေးပါတီတွေအပေါ်သဘောထားတင်မှမူကတော့အရင်စစ်အာဏာရှင်တွေအတိုင်းပဲဖြစ်တယ်လို့ဗြိတိန်အခြေစိုက်မြမရေးလှုပ်ရှားနေတဲ့ဘာမကန်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmer က VOA ကိုပြောပါတယ
် We're seeing the military take a harder lineagainst the political parties than we've seen.
ဒီနီလဟောင်းနေအတိုင်းနိုင်ငံရေးပါတီတွေကိုဖျက်သိမ်းခဲ့တယ်လို့လက်ရှိစစ်တပ်ဟာလည်းနိုင်ငံရေးပါတီတွေအပေါ်မှာသဘောထားတင်းမာတာကိုတွေ့နေရပါတယ်။နိုင်ငံရေးပါတီတွေကိုတရားဝင်အဖွဲ့အစည်းတွေအဖြစ်သတ်မှတ်တာမျိုးမဟုတ်ပဲနဲ့မှတ်ပုံတင်ဖို့အတွက်ကန့်သတ်ချက်တွေကိုချမှတ်ပြီးဒီအတိုင်းမလုပ်ရင်ပါတီအဖွဲ့အစည်းကနေပြက်ပြက်တယ်ဆိုတာမျိုးနဲ့စစ်ကောင်စီကလှုပ်ခဲ့တာဖြစ်ပါတယ်။ပါတီတွေကိုဖျက်သိမ်းတယ်ဆိုတာမျိုးမဟုတ်ပဲရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ချက်တွေကိုမလိုက်နာလို့ဆိုတဲ့ပုံစံမျိုးဖန်တီးပေမဲ့ဒါဟာနိုင်ငံရေးပါတီတွေကိုဖျက်သိမ်းတာပါဒီနီလန်းနဲ့နိုင်ငံရေးပါတီ40ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီရဲ့လှုပ်ရမျိုးကိုအရင်စစ်အာဏာရှင်တွေလက်ထက်တုန်းကမမြင်တွေ့ခဲ့ရပါဘူးဒါကြောင့်နိုင်ငံအတော်များများကလည်းကြေညာချက်ထုတ်ပြန်ကန့်ကွက်ကြတာကောင်းပါတယ
်ဘာမာကမ်ပိန်း UK ဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုစောင့်ကြည့်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းဖြစ်ပြီးတော့အာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာကထိရောက်တဲ့ PR တွေပေးနိုင်ရေးလှုပ်ရှားနေတာလည်းဖြစ်ပါတယ်။လက်ရှိစစ်ကောင်စီရင်ဆိုင်နေရတဲ့အနေအထားပေါ်မှာတော့ Mark Farmer ကအခုလိုသုံးသပ်ပါတယ်
။ But it's a sign of the desperation of the military.
ဒီလိုပါတီတွေကိုဖျက်သိမ်းတာဟာစစ်တပ်ဘက်ကကြံရမရအယူမီးဝိုင်းဖြစ်နေတယ်ဆိုတဲ့လက္ခဏာပါ။တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်မယ်ဆိုရင်စစ်တပ်ကသူတို့ရှင်လို့မရဘူးဆိုတာသိနေပါတယ်။ဒါအပြင်အခုအကြံဖန်နဲ့လုပ်မဲ့ရွေးကောက်ပွဲမှာတော့ဒီနိုင်ငံရေးပါတီတွေနဲ့ပြိုင်ဖို့ဆန္ဒစစ်တပ်မှာမရှိနေပေမဲ့သူတို့လက်အောက်ကိုပဲလာစေချင်နေတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေကိုဖျက်သိမ်းတာမျိုးလေးချောင်းတိုက်ခတ်မှုတွေလုပ်နေတာအရင်ထက်ပိုပြီးအဖမ်းဆီးတွေလုပ်လာတာဟာအခုဆိုရင်နိုင်ငံရေးအကျဉ်းသားအရေးအတွက်2000ကျော်ရှိနေတာအရက်သားတွေအပေါ်တိုက်ခိုက်မှုတွေကအရင်ကထက်ပိုများလာတဲ့အခြေအနေတွေကိုကြည့်ရင်စစ်တပ်ဟာသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံစားနေရပြီးပြဿနာတွေအကြီးအကျယ်ရင်ဆိုင်နေရတယ်ဆိုတာကိုကျွန်တော်တို့မြင်နေရပါတယ
်။လက်ရှိအခြေအနေမှာရွေးကောက်ပွဲကိုစစ်ကောင်စီကဘယ်အချိန်မှလုပ်မလဲဆိုတာမသေးချာသေးပေမဲ့ဒီအတွက်အချိန်ယူပြီးနိုင်ငံရေးပါတီတွေနဲ့ပတ်သက်လို့သူတို့လိုချင်တဲ့လမ်းကြောင်းအတိုင်းဖန်တီးနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်နေရကြအောင်မြမအရေးလေးလာသုံးသပ်နေသူဦးအောင်သူငိမ့်က VOA ကိုပြောပါတယ်
။စေချာတာတခုကတော့ရွေးကောက်ပွဲကတော့အခုချိန်မှာဘယ်တော့လုပ်မယ်ဆိုတာမသိကြပါဘူးเนาะ။ဆိုတိုင်းမဲ့လည်းရွေးကောက်ပွဲဘယ်ချိန်မှာလုပ်တယ်ဖြစ်ဖြစ်ထွက်လာမယ်ရလာဘယ်လိုဆိုတဲ့ကိစ္စမျိုးအခုချိန်မှာဒီစစ်ကောင်စီအနေနဲ့ရောရွေးကောက်ပွဲကော်မရှင်အနေနဲ့ရောစာပြီးတော့ဆုံးဖြတ်ပေးတယ်လို့ယူဆနိုင်ပါတယ်2020ရွေးကောက်ပွဲမှာနိုင်ခဲ့တဲ့ပါတီကြီးတွေပေါ့နော်ဆိုတော့သူသဖြင့် NLD မပါတော့ဘူး SNLD လိုပါတီမျိုးတွေမပါတော့ဘူးဆိုတော့ဒီလိုပုံစံမျိုးဖြစ်သွားပြီเนาะအဲ့တော့နောက်တစ်ခါကျတော့ကြံတဲ့တနိုင်ငံလုံးကိုကိုစားပြုသောပါတီကြီးဆိုတာကသိမကြံတော့ဘူးဆိုတော့သူသဖြင့်တော့ပြောမယ်ဆိုလို့ရှိရင် USDP ပေါ့နော်ပြည်ခိုင်ပြိုးပါတီတခုပဲကြံတော့တယ်ဆိုတော့အဲ့တော့ဘယ်လိုနိုင်မလဲဆိုတော့ဟိုကိစ္စမျိုးကဟုတ်ပြောဆိုအပ်လွယ်သွားပြီပေါ့နော
်တစ်ဖက်မှာလည်းရွေးကောက်ပွဲလုပ်ပြီးစစ်ကောင်စီကတရားဝင်အုပ်ချုပ်လို့ရအောင်ကြိုးပမ်းနေတဲ့ခြေလှမ်းတွေနဲ့ပတ်သက်တဲ့သုံးသက်ချက်တွေကိုလည်းဥအောင်သူငင်းကအခုလိုပြောပြပါဗျ
။ဒီနိုင်ငံတကာအကြက်ကြဲတွေနဲ့ပတ်သက်လို့လစ်လာရေးအဖွဲ့ပေါ့ ICG International Crisis Group ကဘာပြောလဲဆိုတော့ဒီရွေးကောက်ပွဲကဘယ်ကိုမှမရောက်တဲ့လမ်းလို့သူတို့သုံးသပ်ပါတယ်။နော်ဆိုလိုတာကရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်မှမရောက်နိုင်ဘူးဆိုတော့ဟာမျိုးသူတို့ပြောပါတယ်အဲ့တော့နိုင်ငံတကာအစိုးရတွေအနေနဲ့ဒီရွေးကောက်ပွဲလုပ်လိုက်မယ်ဆိုလို့ရှိရင်မကူညီပါနဲ့မထောက်ခံပါနဲ့လို့လည်းသူတို့ကတိုက်တွန်းလာတယ်နော်အဲ့တော့သူတို့အဲ့လိုလုပ်လိုက်ခြင်းအပြင်နိုင်ငံတကာကဝိုင်းပြီးတော့ပန့်ပိုးလိုက်မယ်ကူညီလိုက်မယ်ဆိုရင်လက်ရှိစစ်ကောင်စီကသူကတရားဝင်မှုပေါ့နော် legitimacy ကို
တေချာရာကတော့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံအပြောင်းအလဲအတွက်သွားနိုင်တဲ့လမ်းကြောင်းမဟုတ်ဘူးလို့မြင်ကြောင်းဦးအောင်သူငယ်ကဆိုပါတယ်ရှင်။